လူနည်းစုဘာသာဝင်တွေရဲ့အဝတ်ပြုကိုယ်ခွင်မှုတွေအပေါ်ကန့်သက်ထားတဲ့ဥပဒေလုံထုံလုံးတွေကိုပယ်ဖြတ်ဖို့ HRW ခေါ်လူအခွင့်ရေးအဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။အတင်းပိတ်ခံထားတဲ့မွတ်စလင်ဗလီနဲ့ဘာသာရေးကျောင်းတွေကိုပြန်ဖွင့်ခွင့်ပေးပြီးအထူးသဖြင့်မွတ်စလင်ဥပုပ္ပလအတွင်သူတို့ရဲ့စူဝေဝတ်ပြုမှုတွေကိုချင်းချောက်ဟန်တာမှုတွေမလုပ်ဖို့တိုက်တွန်းထားပါတယ်။အပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ကိုသားညုံကပြောပြမှာပါ။
မေလ31ရက်နေ့တုန်းကရန်ကုန်တဂီတာမြို့နယ်အတွင်းမှာအစ္စလမ်ဘာသာဝင်ချုပ်လမ်းမော်ထွက်ပြီးတော့ဝိပုစုတောင်းခဲ့တဲ့အပေါ်သက်ဆိုင်ရာဒေသအာဏာပိုင်တွေကချင်းချောက်တားမြစ်တာတွေလုပ်ခဲ့တယ်လို့ HRW ထုတ်ပြန်ကြမှာဖော်ပြပါရတယ်။ဘလီယောဘာသာရေးကျောင်းတွေကန့်သက်ပိတ်ပင်ခံရတဲ့အခြေအနေဟာပြဿနာရဲ့အရင်းမြစ်ဖြစ်ပြီးတော့အထူးသဖြင့်တော့အခုလိုမျိုးဒီမွတ်စလင်တွေရဲ့ဥပုပ္ပလအတွင်းမှာသူတို့ရဲ့လွတ်လပ်စွာဝိပုစုတောင်းမှုတွေကိုအကောက်အွယ်ပေးဖို့အစိုးရကို HRW ကတောင်းဆိုပါရတယ်။ဘာသာရေးနဲ့ပတ်သက်ပြီးတော့တစ်ဖက်သက်ဆန်တဲ့အမိန့်ဥပဒေတွေကိုဖျက်သိမ်းဖို့လိုတယ်လို့ HRW ပြောခွင့်ရပုဂ္ဂိုလ် Phil Robinson က VOA ကိုပြောပါတယ်
။ Human Rights Watch also calls for immediate action to revoke the government's discriminatory
law. လူနည်းစုဘာသာဝင်တွေရဲ့ဘာသာရေးအရာကိုကိုယ်ဝတ်ပြုမှုတွေအပေါ်ထားရှိတဲ့တစ်ဖက်သက်ဥပဒေလုံထုံးလုံနည်းတွေရုပ်သိမ်းရေးအလျင်မြန်ဆောင်ရွက်သွားဖို့ HRW အဖွဲ့အနေနဲ့တိုက်တွန်းပါတယ်။ Muslim Belief တွေခရစ်ယာန်ဘုရားကျောင်းတွေလိုဘာသာရေးစာအုပ်တွေပေါ်ဆောက်လုပ်ခွင့်ပြုပြင်ခွင့်ကိုကန့်သက်တဲ့ဥပဒေတွေချက်ချင်းပယ်ဖျက်တင်ပါပြီ
။ပြီးခဲ့တဲ့လကုန်ပိုင်းကတဂိတမြို့နယ်အတွင်းအစ္စလမ်ဘာသာဝင်ချုပ်လမ်းမော်ထွက်ပြီးတော့ဝိပုဒ္ဒါဟာသူတို့ရဲ့ဝိပုဒ္ဒေကြဘာသာရေးကျောင်းတွေပိတ်ခံရတာကြောင့်အခုလိုလမ်းမပေါ်ထွက်ဆန္ဒပြတာဆိုပြီးတော့ယူဆမှုအချို့ရှိပါတယ်။ဘာသာပေါင်းစုံချစ်ကြည်လုပ်ငန်းတွေလုပ်ကိုင်နေသူဖြစ်တဲ့ကိုရှိုင်းကတော့ဒါမဟုတ်ဘူးလို့ညင်းပါတယ
်။ခါတိုင်းကြီးကတော့သူတို့ကဒီဘာသာရေးစာတင်ကျောင်းတွေရှိတဲ့အခါကျတော့အဲ့စာတင်ကျောင်းတွေမှာသူတို့ကဝိပုဒ္ဒေနော်ဝိပုဒ္ဒါကလည်းအဲ့ဒါကညဘက်ကြီးဖြစ်တာ။ည၈နာရီနောက်ပိုင်းမှာ၈နာရီကနေ10နာရီလောက်အချိန်မှာဆိုတော့ကျမ်းညာတွေတော့ဘွားကြောက်လည်းတော့အဆင်မပြေဘူး။နောက်တာကိတာမှာလာကြတော့နေတဲ့လူတွေတော့များသူတို့ကလက်လုံလက်စားသမားတွေများတော့နေဘက်ဆိုရင်သူတို့ကမြို့ထဲမှာအလုပ်လာလုပ်ကြတယ်။ပြီးတော့အင်ဂျင်ပြီးတော့မှသူတို့အိမ်ရဲ့အဝန်းအနီးနားဝန်းကျင်မှာရှိတဲ့ဘာသာရေးစာတင်ကျောင်းတွေမှာဝေ့ကြည့်တယ်။အဲဒီနေ့ကိုကြတော့ဘာသာရေးစာတင်ကျောင်းတွေမရှိတော့ဘူးဆိုတဲ့အခါကျတော့သူတို့မှဝေ့ကြည့်တဲ့နေရာမရှိဘူး။မရှိတော့ပထမဦးဆုံးဥပုပ်ပထမဦးဆုံးနေ့မှာတော့အဲဒေါ်ပုံငွေအေးရက်ကွက်မှာရှိတဲ့ပလီမှာသူတို့တောင်းဝေ့ကြည့်ကြတယ်။အဲ့မဲ့ဟိုမှာလည်းအဲ့ဒီပလီကလူကြီးလုံးဝမဆန့်တဲ့အခါကျတော့အဲ့မှာလူရောက်နေရကျော်လောက်ကသူတို့ဝေးမကြည့်ဘဲနဲ့အိမ်ပြန်သွားလိုက်ကြရတယ်ပေါ့နော်အဲ့လိုမျိုးဟိုဘက်မှာကလည်းဝေးကြည့်ဖို့ကလည်းနေရာကလည်းမရှိနောက်ပြီးတော့ဒီဝေးကြည့်မှုကအဲ့လိုကိုယ့်အိမ်မှာကိုယ်ဝေးကြည့်လို့မရဘူးသူကစူပေါင်းဝေးကြည့်ရတာဖြစ်တဲ့အတွက်ကြောင့်မလို့နောက်ဆုံးမှသူတို့ကဘယ်လိုမှဟိုဒီဝေးကြည့်ဖို့အချိန်မပြေတော့တဲ့အခါကျတော့လမ်းပေါ်မှာသူတို့ကနေပြောမှစူပေါင်းဝေးကြည့်ဖို့ဖြစ်ခြင်းနဲ့အချိန်ကိုသူတို့ရောက်သွားကြတာပေါ့
ဒီချင်းနေနဲ့ပတ်သက်ပြီးတော့တာနာယီဝန်ကြီးဌာနကိုရောတာဂိတာမြို့နယ်အုပ်ချုပ်ရေးမှူးရုံးကိုပါဆက်သွယ်ပေးမယ်ဖြည့်ဆို့ခြင်းမရှိပါဘူး။ဒါလိုမျိုးလမ်းမော်ထွက်ဝိပုဒ္ဒါမျိုးမလုပ်ဖို့ရက်ကွက်အတွင်းမှာကြေညာခဲ့တယ်လို့ဒေသခံတူကတော့ပြောပါရယ်။ HRW ပြောခွင့်ရ Phil Robertson ကတော့ဒေသအာဏာပိုင်တွေရဲ့လုပ်ရက်ကိုပြည်ထောင်ဝန်ကြီးဌာနကဖြစ်စီအထူးထူးအုပ်ချုပ်ရေးဦးစီးဌာနကဖြစ်စီတားမြစ်ပေးဖို့တောင်းဆိုပါရယ
်။ Mosque and madrasas that have been forcibly shuttered.
ဒီထားတဲ့ဘလီတွေနဲ့ဘာသာရေးကျောင်းတွေကိုပြန်လည်ဖွင့်ပေးတင်ပါရယ်။လွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်အရာဘာသာရေးဝတ်ပြုဆူတောင်းမှုတွေပေါ်မှာအရေးယူမယ်လို့ချင်းကြောက်ဟန်တာတာမျိုးတွေမလုပ်တင်ပါဘူး။လွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ဟာတစ်ကမ္ဘာလုံးကလေးစားလိုက်နာမယ်လူခွင့်အတရားဖြစ်ပါရယ်။ဒါကြောင့်တော့ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့သုံးရရာကောင်းတဲ့ဒီအခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာကိုကမ္ဘာကစောင့်ကြည့်နေတယ်လို့ပြောပါရစေ
။အလားတူအခြေအနေမျိုးကိုမိထီလာမျိုးမှာလည်းကြုံနေရတယ်လို့ဘာသာပေါင်းစုံချစ်ကြည်လှူရှားသူကိုရှိုင်းကပြောပါရယ်။
ဟုတ်ကဲ့မိထီလာမှာကကြာတော့လေသူကအဲ့ဒီဒီခါတိုင်းလိုပဲသူကဟိုမှာဒီခြံဝင်းထဲမှာပေါ့နော်အဲ့အိမ်တိုင်မှာသူတို့အဲ့လိုမျိုးစူပေါင်းပြီးတော့မှဝေ့ကြည့်ကြရယ်။အဲ့ဒီဝေ့ကြည့်တဲ့ဟာကိုအစိုးရဘက်ကနေပြီးတော့မှဒီတားမြစ်တယ်အဲ့ဒါကိုသူတို့မန်လီတိုင်းကနေပြီးတော့ဆင်းပြီးတော့အဲ့ဒါကိုအကုန်လုံးကိုဒီညမှာဒီညဒီညဆိုတခါတည်းအဲ့ညအကြည့်ပေါ်ပြပြီးအဲ့ညအိမ်မှာဝေ့မကြည့်ရဆိုရယ်စာထုတ်ပြီးတော့လက်မှတ်ထိုးခိုင်းနေတ
ာ။သဂီတာမျိုးနဲ့အတွင်းကမွတ်စလင်ဘာသာရေးကျောင်းနှစ်ကျောင်းမှာဝိပုစုတောင်းတာတွေလုပ်တယ်ဆိုပြီးတော့ဗုဒ္ဓဘာသာမျိုးသားကြီးအဖွဲ့ချုပ်ကတိုင်တန်းတာကြောင့်မြို့နယ်အာဏာပိုင်တွေကအဲ့ဒီကျောင်းနှစ်ကျောင်းကိုဧပြီလကုန်ပိုင်းကချိတ်ပစ်ခဲ့တာပါ။မူလအဖြစ်တော့အဲ့ဒီကျောင်းတွေမှာစူဝေးဝိပုတာတွေလုပ်ခွင့်မရှိဘူးလို့ကန့်ကွက်သူတွေကပြောပါတယ်။ HRW ကတော့လွတ်လပ်စွာဝိပုကိုးကွယ်ခွင့်ဟာအခြေခံအခွင့်အရေးတရားဖြစ်တာမို့လို့ဒီအချက်ကိုအကောက်အွယ်ပေးဖို့ဆိုပြီးတော့မြန်မာအစိုးရကိုတိုက်တွန်းထားတာဖြစ်ပါတယ်ခင်ဗျာ။